Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA မေဂန်တန်ရဲ့2019ခုနှစ်မတ်လ10ရက်ဗိုလ်ဒုနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ3040 49ရွာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီနေ့မှာထူးခြားတဲ့သတင်းတွေကတော့အင်ဂျီရောမှာအချင်းချင်းသဘောထားကွဲပြားမှုတွေဖြစ်နေတယ်ဆိုတာမဟုတ်မှန်းကြောင်းတမန်တော်ထောင်ကညင်းလိုက်ပါတယ် from ရဲ့လူတွေနဲ့ရုရှားအကြကဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနကကြေညာမှုတွေပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံနဲ့တရုတ်နယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေရကြဖို့ဒီအစိုးရကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နေ့ချမ်းနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကင်တိုက်တာကိုစွန့်ပြီးငញ្ញမ်းရေးစပွဲကိုလာကြဖို့ဒေါင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်လက်တွေ့မှာဘယ်လိုရှိပါလဲ
ဟိုဒေါင်ဆန်းစုကြည်ကတော့သူကဒီငញ្ញမ်းရေးကိစ္စကိုသူဘလို့ပဲပြောပြောအဓိကအခြေအားစစ်တပ်လေ
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူဦးကိုနီလှုပ်ကြံခံရမှုဖော်ထုတ်ရေးသားနေတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုပုံမှန်66ကြောက်ဂါကြီးနဲ့တရားစွဲဆိုထားပါတယ်ချင်းပြည်နယ်ဘက်မှာတော့တစ်တောကျိုးဝိုင်းအတွင်းကနေဖယ်ရှားခံရတဲ့ရွာသူရွာသားတွေသူတို့နေရာမှာပြန်ရဲနေနိုင်ရေးအတွက်တောင်းဆိုနေကြပါတယ်တခါမြန်မာနိုင်ငံရေးမှာဒီအမျိုးသမီးတွေပါဝင်မှုအခြေအနေကဘယ်လိုရှိပါသလဲဆိုတာတွေကိုတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်လေးမတိုင်ခင်အခုနောက်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တလေးချန်တို့ကပြောပြပေးကြပါဦးခင်ဗျာ
။အင်ဂျီရောအတွင်းကမောက်ကမတွေဖြစ်နေတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေတဲ့အပေါ်သမရဒေါ်နယ်ထရမ့်ကဖေချလိုက်ပါလေ။သမရထရမ့်အစိုးရအဖွဲ့အတွင်းအချင်းချင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတော့မဟုတ်မှန်တဲ့သတင်းတွေကပြောဆိုနေတာကိုမယုံကြဖို့သမရထရမ့်ကTwitter လူမှုကွန်ရက်ကတဆင်အင်္ဂါနေ့မှာပြောကြလိုက်ပါတယ်သူတို့အကြမ်းမှာအချင်းများနေခြင်းမရှိတဲ့အကြောင်းကြီးမားတဲ့လုပ်ငန်းတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ကြောင်းလဲသမရထရမ့်ကပြောပါတယ်သူနဲ့သက်ဆိုင်တဲ့အငင်းပွားစရာကိစ္စရပ်တွေကိုသူ့လက်အောက်ဝန်ထမ်းတွေကကင်တွယ်ဖြေရှင်းမှုတွေနဲ့ပတ်သက်လို့သမရထရမ့်ကအမျက်ဒေါသထွက်နေတယ်ဆိုပြီးအမေရိကန်သတင်းမီဒီယာတွေမှာလွန်ခဲ့တဲ့ရက်အနည်းငယ်တွင်ပြောဆိုမှုတွေထွက်ပေါ်ခဲ့တဲ့အပေါ်သမရထရမ့်ကတုံ့ပြန်ပြောဆိုလိုက်တာပါအမေရိကန်ပုံနှိပ်သတင်းဌာနတွေနဲ့ရုပ်သံဌာနတွေကအင်ဂျီရောအတွင်းဖြစ်နေတဲ့နောက်ွယ်ကအဖြစ်ပြက်တွေကိုရေးသားပြောဆိုကြတဲ့အခါအမည်မဖော်လိုတဲ့သူတွေကိုကိုးကားသုံးလုံးနဲ့ကိစ္စနဲ့ပတ်သက်လို့တမရထရမ့်ကအဲ့ဒီပင်မသတင်းဌာနတွေကိုပြန်လဲတိုက်ခိုက်နေတာဖြစ်ပါတယ်အမည်မဖော်လိုတဲ့သူတွေကိုကိုးကားပြောဆိုမှုတွေဟာစိတ်ကူးယဉ်ဆန်တဲ့သတင်းအတုတွေဖြစ်ကြောင်းတမရထရမ့်ကအချိန်ချင်းထိုးနဲ့တိုက်ခိုက်နေတာဖြစ်ပါတယ
်အမေရိကန်တမရရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပထမဦးဆုံးအကြိမ်များပြည်သူရှေ့မှာမတ်လ20ရက်နေ့မှာကြားနာပွဲပြုလုပ်မယ်လို့ကော်မတီဥက္ကဋ္ဌဒေဗင်နျူနက်စ်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အဲ့ဒီကြားနာပွဲမှာထွက်ဆိုကြမယ်သူတွေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့အီးမေးလ်ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုမှာပါဝင်မှုနဲ့ပတ်သက်လို့အငင်းပွားစရာဖြစ်နေတဲ့လက်ရှိ FBI ပြည်ထောင်စုထောက်လှမ်းရေးဗျူရိုအကြီးအကဲ James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူး Mike Rogers နဲ့ CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်တို့ပါဝင်ကြပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့အမေရိကန်ဗဟိုအစိုးရကစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့တရားရေးဝန်ကြီးဌာနရဲ့ရထားချင်းခံရသူကသူ့အနေနဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားတာဝန်ရှိသူတွေကြားအဆက်အသွယ်ရှိမရှိစစ်ဆေးဖို့အတွက်အထူးရှင်းနေတူခန့်ဖို့မဆုံးဖြတ်ရသေးဘူးလို့ပြောဆိုလိုက်ပါတယ်ဒုတိယအစိုးရရှင်းနေချုပ်ဖြစ်တာဝန်ယူဖို့တမရကအဆိုပြုထားတဲ့အစိုးရရှင်းနေ Rod Rosenstein ကသူ့အနေနဲ့ဆုံးဖြတ်ချက်မချခင်အမှုကိုလေးလာရမှာဖြစ်ပေမဲ့လိုအပ်တဲ့အချိန်မှာတင့်တော်တဲ့သူတယောက်ယောက်ကိုအထူးအရာရှိဖြစ်နဲ့ခန့်အပ်ဖို့ဆန္ဒရှိတဲ့အကြောင်းအင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့တာဖြစ်ပါတယ
်အမေရိကန်နိုင်ငံအတွင်းပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့တမရရဲ့အမိန့်ကြေညာချက်အစ်စ်ကိုတမရဒေါ်နယ်ထရမ့်ကတင်းလာနေမှာထုတ်ပြန်လိုက်တဲ့အထက်သူတို့နိုင်ငံမှာပါဝင်တော့တဲ့အတွက်အဲ့ဒီအမိန့်ကြေညာချက်အစ်စ်ကိုအီရတ်နိုင်ငံကကြိုဆိုလိုက်ပေမဲ့ပိတ်ဆို့တဲ့6နိုင်ငံနဲ့ပါဝင်နေတဲ့ဆူဒန်နိုင်ငံကတော့ကန့်ကွက်ကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်ကအစ်စ်ပြင်ဆင်ထုတ်ပြန်လိုက်တဲ့စာရင်းထဲမှာအီရတ်နိုင်ငံမှာပါတော့တဲ့အတွက် IS အစ္စလာမစ်စစ်သွေးကြွအစွန်းရောက်တွေတိုက်ခိုက်ရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်နိုင်လိမ့်မယ်လို့ ဒီကနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမက်ဂျမားကအေဘီသတင်းဌာနကိုပြောပါတယ်။ဣရန်နိုင်ငံသားရဲ့ဌာနအနေနဲ့ဣရန်နိုင်ငံသားတွေကိုအသေးအချာစီစစ်သွားရေးအတွက်ပြန်လည်တုံ့တက်ပြီးတဲ့နောက်မှာဣရန်နိုင်ငံကိုပြည်ဝင်ခွင့်ယာယီပေးပေးနေစီးနေတဲ့ကနေခြံထားခဲ့ခြင်းဖြစ်ကြောင်း အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်ကပြောပါတယ်။ရပန်ကိုယ်စားအတွင်ပြည်ဝင်ခွင့်ဗီဇာထုတ်ပေးခြင်းမပြုဖို့ပြင်ဆင်ရတဲ့မွတ်စလင်အများစုနေထိုင်တဲ့၆နိုင်ငံကတော့အီရန်၊ဆီးရီးယား၊ယေမန်၊လီဘီယား၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံတို့ဖြစ်ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့တမန်ရေးဆောင်ရှာမှုစနစ်ကို Republican Party ကပြောင်းလဲပြင်မဲ့အစီအစဉ်ဟာအန်အောစရာကောင်းလောက်အောင်ကောင်းမွန်တဲ့အကြောင်း သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ရဲ့ကန့်ကျမကတော့ကွန်ဂရက်လွှတ်တော်ထဲမှာရှိတယ်လို့လည်းပြောပါတယ်။သမ္မတဟောင်းဘရက်အိုဘားမားချမှတ်ခဲ့တဲ့လက်ရှိကျမ၏ဆောင်ရှားမှုဥပဒေဟာလုံးဝကိုပြိုလဲပျက်စီးနေတဲ့စနစ်ဖြစ်တဲ့အကြောင်းသမ္မတထရန့်ကအင်္ဂါနေ့မှာပဲ ဒီတက်တာစေဖို့မျှော်လင့်ချက်နဲ့ကျမ၏အမကန်ကုမ္ပဏီတွေကိုပြည်내တိုင်းမှာရောင်းချခွင့်ပြုမှာဖြစ်တဲ့အကြောင်းလည်းသမ္မတထရန့်ကပြောပါတယ်။အိုဘားမားကဲလို့လူသိများတဲ့အဖိုးနှုံချိုတာတဲ့ဒီကျမ၏ဆောင်ရှားမှုအုပ်ဥပဒေကိုဖျက်သိမ်းဖို့ရီပက်ဘလစ်ကန်တွေကအချိန်တော်ကြာကလေးကကြိုးပမ်းနေတာဖြစ်ပေမဲ့အခုနောက်ဆုံးဥပဒေတည့်အတွက်အဆိုပြုချက်ပေါ်မှာတော့အထက်နဲ့အောက်လွှတ်တော်ကကွန်ဆ
UAE American San Manette Nimavada season ago, Manette Chonaigani Kunan IT, Sidometer, Tonsen Ne, Kilohas Kutong Nina, Sidometer Lise, Kilohas Kunle Tontonia, Sidometer Lise She, Kilohas Chowte Shenga, Dudiana Iwama, Sidometer Tia Kuze, Kilohas Tinga Kung Arugani, Tolan Pini Varakia.
ဒီအမေရိကန်တန်ခါတဲ့နေ့ကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာတရုတ်နဲ့မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပြီးနှစ်ဖက်မကြေလည်မှုတွေကိုငြင်းချမ်းတဲ့နီလန်းနဲ့ညီနိုင်ကြဖို့တရုတ်အစိုးရကတိုက်တွန်းပါတယ်တင်းလာနေ့ကလောက်ကင်မျိုးကိုကိုကန်တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရတအများအပြားအပါဝင်တေဆုံးသူအနည်းဆုံး30ရှိခဲ့ပါတယ်လောက်ကင်တဝိ မြန်မာနယ်စပ်ဒေသညင်းကြဲရေးနဲ့ဆက်ဆက်နေပါတယ်ဖြစ်ပွားနေတဲ့တိုက်ပွဲတွေပိုအချိန်မြင့်မလာအောင်တားဆီးတဲ့အနေနဲ့နှစ်ဖက်စလုံးကချက်ချင်းအပြစ်ခတ်ရဆဲပြီးနယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အများဆုံးလှုံ့ဆော်ဖို့လိုပါတယ်တိုက်ပွဲတွေဖြစ်စကြတဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတရုတ်နိုင်ငံထဲဝင်လာနေပါတယ်တရုတ်တာဝန်ရှိသူတွေဘက်ကလည်းလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမိဆိုတာကတော့ပြောသွားခြင်းမရှိပါဘူးတရုတ်နိုင်ငံကတည်ဆောက်နေတဲ့ပိုလာမကြီးအောင်မြင်နဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်မြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပါတယ်နောက်ဆုံးအခြေအနေမှာတော့လောက်ကင်မြို့ကိုမြန်မာစစ်တပ်ကအင်အားအခိုင်အမာနဲ့ထိန်းချုပ်ထားပြီးတိုက်ပွဲတွေပြန်လည်တည်ငြိမ်နေတယ်လို့သိရပါတယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ပြည်အောင်စုက THAAD ဒုံးကျည်ကာကွယ်ရေးစနစ်ပထမတော့ဖြစ်အင်ကာနေ့မှာစတင်တက်ဆင်လိုက်ပါတယ်မြောက်ကိုရီးယားကပက်ထိန်တက်ဒုံး၄စင်းထက်မနေပြစ်လွတ်ခဲ့ပြီးတော့၃စင်းဟာဂျပန်ကျွန်းမကြီးနဲ့350ကီလိုမီတာအကွာကိုကြာရောက်ခဲ့ပြီးနောက်တစ်နေ့မှာပဲဒီတက်ဆင်မှုတွေစတင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်နေချိန်မှာပဲအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်တက်ဆင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကြားပြီးခဲ့တဲ့နှစ်မှာသဘောတူညီခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကနောက်ဆုံးချိန်ဒုံးကျည်စမ်းသပ်မှုအပါအဝင်ရန်လိုတဲ့လုပ်ရက်တွေဆက်လက်လှုပ်ဆောင်နေချိန်မှာပြီးခဲ့တဲ့နှစ်ထဲတောင်ကိုရီးယားမှာ THAAD ဒုံးကျည်ကာကွယ်ရေးစနစ်တက်ဆင်ဖို့မဟာမိတ်နှစ်နိုင်ငံကြားသဘောတူညီချက်ဟာအမျှော်မြင်ရှိကြောင်းပြသရရောက်တယ်လို့လည်းအမေရိကန်စစ်တပ်ရဲ့ Pacific Data တပ်မှုရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။တောင်ကိုရီးယားစစ်တပ်ကတော့ THAAD ဒုံးကောက်ကွယ်ရေးစနစ်ကိုအစောဆုံး April လမှာအသုံးပြုမယ်လို့ပြောဆိုထားပါတယ်။
ဒီကံပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ရေးရမှုတွေကိုချိုးဖောက်ပြီးစီးပွားရေးလုတ်ကင်ခဲ့တဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကဒေါ်လာ192သန်းဒဏ်ကြေးပေးဖို့သဘောတူလိုက်ကြောင်းတရုတ်နဲ့အမေရိကန်သဘောတူလိုက်တာကြောင့်တရုတ်နဲ့အမေရိကန်ကြားတင်မာမှုတွေပိုတိုးသွားစေပါတယ် ZTE Corporation ဟာဆက်သွယ်ရေးလုပ်ငန်းတွေမှာအသုံးပြုတဲ့အစိတ်ပိုင်းတွေထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီတွေထဲမှာတစ်ခုအပါအဝင်ဖြစ်ပြီးအမေရိကန်နိုင်ငံကနည်းပညာပိုင်းဆိုင်ရာကုမ္ပဏီကြီးတွေဖြစ်တဲ့ Microsoft, Intel နဲ့ Qualcomm စတဲ့ကုမ္ပဏီတွေက Hardware နဲ့ Software တွေကိုအီရန်ကိုရောင်းချဖို့ဒေါ်လာ တန်းရာပေါင်းများစွာတန်ဖိုးရှိတဲ့သဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပါလေ
American dollar 5 thing niba tammo shi me lo khan mae ya de sin soe sait pai 400 chou ko tain set ya mi de chang thai ana bai nwe ga pyo so lai par de a le chain 300 kilogram jaw shi pi lo phyat taw tha de sin soe sait pai nwe ko ro malawi nai ngan ga ni tin twin de chaw yain nwe lo te yawin a ti pe tha de titta rue de ma phwat tha da ko twet shi ga ba de kong titta rue ko ma tin ga lo sit se chi shu pi de naw sin soe rue ko sne ne tanin ngwe ni de ma tain si mi ga da phit de lo ap tadin thana ko thai ta win shi tu rue ga pyo so ga ba de
ဘုဒ္ဓနေမင်းရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မနနာချန်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com အင်တာနက်စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတရိုက်တင်ဆက်နေတာဖြစ်ပါတယ်အခုတော့တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးသတင်းလွှာနဲ့စတင်နေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးညဉ့်ညဉ့်ရေးစပွဲဝိုင်းစီဥတီကြဖို့မျိုးသားပြန်လည်တင်းမြတ်ရေးနဲ့ညဉ့်ညဉ့်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပေမဲ့လက်တွေမှာတပ်မတော်ရဲ့သဘောထားဆန္ဒမပါဘဲညဉ့်ညဉ့်ရေးဖြစ်စဉ်ကိုရှေ့ဆက်လို့မရနိုင်ဘူးလို့မြောက်ပိုင်းမဟာမိတ်ဘက်ကရောစည်ရေးသုံးသက်သူတွေဘက်ကပါပြောဆိုလိုက်ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုကန့်တပ်ဖွဲ့ကလောက်ကန်မျိုးကိုမတ်လ6ရက်နေ့ကဝင်တိုက်ခဲ့ပြီးထုတ်ပြန်တဲ့ဒေါ်အောင်ဆန်းစုရဲ့ကြေညာချက်အပေါ်ထုတ်ပြန်လိုက်တာပါဒီအကြောင်းဆက်ပြီးပြောပြမှာဖြစ်ပါလေ MNDA ကုကန့်တပ်တွေကမတ်လ6ရက်တနင်္လာနေ့အာယုံတက်ချိန်ကစပြီးရှမ်းပြည်နယ်အရှိမြောင်ပိုင်းလောက်ကန်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား6ဦးတေဆုံးပြီးကုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20ကိုသိမ်းဆည်းရမိခဲ့တယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်လောက်ကန်တိုက်ပွဲကြောင့်ဒေသခံအများအပြားတရုတ်နယ်ဆက်ကိုစစ်ဘေးတင်းရှောင်ခဲ့ရပါတယ်အခုလိုဒေသခံတွေနဲ့အပြစ်မဲ့ပြည်သူတွေတီတီဒုက္ခကြုံတွေ့ရတာကြောင့်လက်နက်ကင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးညဉ့်ညဉ့်ရေးစပွဲဝိုင်းစီဥတီကြဖို့အမျိုးသားပြန်လည်တင်းမြင့်ရင်းနဲ့ညဉ့်ညဉ့်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်ပွဲဖြစ်ခဲ့တဲ့နေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကဒီလိုတိုက်တွန်းပေမဲ့လက်တွေ့မှာတပ်မတော်ရဲ့သဘောထားကအဓိကကျနေတယ်လို့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပါတဲ့ TNLA တအောင်ပလောင်တပ်ရဲ့ပြောခွင့်ရဘူမူတာအိုက်ကျော်ကပြောပါတယ်
တော်တော်ကြီးလည်းဒီလိုမျိုးပြောကြားယူနေတော့မပြီးဘူးတရားဝင်သူကလမ်းကြောင်းရှာရမယ်အာဆိုလို့ကျနော်တော်တော်ကြီးကဘလောက်ပဲပြောပြောဒီအဲ့ရတဘောကမပါလို့ရှင်တော့သူကဘာမှလုပ်လို့မရဘူးအဲ့လိုမျိုးတော့တွေ့ရတယ်အာတကယ်အစီအမံသူကကမ်းလှမ်းနေဆိုရင်တော့သူပြန်ရဲ့ဖုတ်ယူနေဘာမှတော့အလုပ်မဖြစ်ဘူးတရားဝင်နှစ်ဦးနှစ်ဖက်တွေ့ဆိုမှစီမီပေါ်တော့လိုတယ်
တော်ဆန်းစုကြည်ဘက်ကညဉ့်ညံ့ရေးပေါ်ဆောင်မှုအာတိသရှိပေမဲ့တက်မတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာနိုင်မှာမဟုတ်ဘူးလို့ယူနန်ပြည်နယ်အခြေစိုက်စီးရင်နိုင်ငံရေးလေလာသုံးသက်သူဒေါက်တာလှကျော်စိုးကမြင်ပါတယ
်ဒေါက်တာစုကြည်ကတော့သူကဒီညဉ့်ညဉ့်ရေးကိစ္စကိုဘယ်လိုရအောင်ပေါ်ဆောင်မလဲဆိုတော့ဒီညဉ့်ညဉ့်ရေးလမ်းစဉ်တစ်ခုရအောင်လုပ်ချင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့သူဘလို့ပဲပြောပြောသူဖိတ်တယ်ဆိုပေမဲ့အဓိကအခြေအားစစ်တပ်လေအဲ့တော့စစ်တပ်ကဘာမှမလုပ်မရှာသေးဘူးကျန်တဲ့လူကဘာမှလုပ်လို့ရတာ
မဟုတ်ဘူးမတ်လ6ရက်နေ့မှာပဲ MNDAA ကကြေညာချက်ထုတ်ပြန်ရမှာတော့မြန်မာတပ်မတော်ကပြီးခဲ့တဲ့ဇန်နဝါရီလကစပြီးတပ်မ9955နဲ့စကက16တပ်တွေကကိုကန့်ဒေသတွေမှာထိုးစစ်ဆင်လာကြောင်း NCA ကိုလက်မှတ်မထိုးရင်မြောက်ပိုင်းမဟာမိတ်တပ်တွေ21ပင်လုံညီလာခံကိုတက်ခွင့်မရှိဘူးလို့တပ်မတော်ပြောခွင့်ရကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြောင်း2015ခုနှစ်အတွင်းကိုကန့်တပ်ဖွဲ့ကတစ်ဖက်သက်အပြစ်ရစဲခဲ့တာကိုလှစ်လျူရှူထားကြောင်းမြောက်ပိုင်းမဟာမိတ်တပ်တွေငြင်းငြင်းဖြစ်စဉ်မှာပါဝင်မှုကိုဟန်တားလိုတဲ့အတွက်စစ်ရင်အားအမြောင်များဖြစ်တင်ပြီးအမည်ပြုတ်ချိန်မုံကြီးကိုတပ်မတော်ကဥတီလှုပ်ဆောင်နေကြောင်းပြောဆိုထားပါတယ်။မတ်လ6ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအပြီးလောက်ကန်ဒေသကိုစစ်တပ်ကလုံခြုံရေးတိုးမြင့်ချထားပါတယ်။ကုကန့်ဒေသအပါအဝင်လက်တလောတအောင်းပလောင်ဒေသမှာပါတပ်မ66နဲ့အရန်တရင်တွေတိုးချဲ့ချလာတာကြောင့်လာမယ့်ကာလအတွင်းအဲ့ဒီဒေသမှာတိုက်ပွဲတွေပိုဖြစ်လာနိုင်ခြေရှိတယ်လို့TNL တက်ပြောခွင့်ရဘုံမူတာအိုက်ကျော်ကပြောပါတယ
်လက်ရှိအနေအထားအရတော့တက်ဝဲပူပြီးပြင်ထန်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုတော့ဒီ၃လရဲ့အတွင်းကမြန်မာတပ်မတော်ကတမ66ထမ္မမီရဖြစ်လာတယ်ဒီဘက်မှာမင်းညဆိုရင်စီကာအစီတရာနီးပါးရှိတယ်နောက်လျှောက်ဒီမြောက်ပိုင်းကိုပြန်ပို့လာတယ်ဒီမနဲ့စီကာအစီ90လောက်ပြန်ဖတ်ပြီးတက်လာတယ်ဆိုလို့ကျွန်တော်ပြဆိုစင်းမှုပဲကိုသူကဘာမှမပြောဘူးနောက်လျှောက်စီးရင်ဖြစ်ချင်းနဲ့လမ်းကြောင်းပဲရွေးတာပဲတွေ့ရတယ
်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအမြန်ရပ်ပြီးမကြေလည်မှုတွေကိုညှိနှိုင်းအဖြေရှာကြဖို့တရုတ်အစိုးရကဇန်နဝါရီလ9ရက်မနေ့ကတိုက်တွန်းခဲ့ပါတယ်။တိုက်ပွဲတွေကြောင့်တရုတ်မြန်မာကုန်သွယ်ရေးထိခိုက်လာရပြီး တပတ်မှာမြန်မာနိုင်ငံတွင်ဖြတ်ပြီးဖောက်လုပ်ဖို့ရှိတဲ့ယထာလန်ကာလန်စီမံကိန်းတွေထိခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်နေတယ်လို့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်တရုတ်ပြည်ရဲ့စိုးရိမ်စီမံကိန်းတွေကတော့ကြက်တနာပေါ်နိုင်တယ်ဒီဆိုတရုတ်ကဟိုတလောကပဲပြောနေတာပဲမမပြည်ကိုသူကယထာလန်နှစ်ခုဖောက်ပါအောင်တစ်ခုကတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖောက်မယ်နောက်တစ်ခုကတရုတ်ပြည်ကချင်းရွှေရောပေါ့အခုကိုးကံပေါ့အဲ့ဒီကောက်ချက်ပြီးဖောက်မှာအဲ့ယထာလန်ကဟိုကြောက်ဖြူထိသွားမယ်လားပေါ့အဲ့တော့အကုန်လုံးစီမံကိန်းတွေလို့ပြီးသားဖြစ်တဲ့အတွက်သူ့အတွက်ကတော့အတော်ထိခိုက်တယ်လीဒါကြောင့်ပမာပြည်ရဲ့ငញ្ញိုင်းကြီးကိုတရုတ်ကတိုက်ရိုက်တွန်းတွန်းလူလိုလာလာဖြစ်နေ
ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်းကောင်ရှမ်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြားစီတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြင်းငြင်းဖြစ်စဉ်မှာတရုတ်အနေနဲ့အကူအညီပေးလိုကြောင်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာဒီရရအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာရှိနေဤဥက္ကုဏီလုတ်ကြံခံရမှုအမှုမှန်ပေါ်ပေါက်ရေးစုံစမ်းရေးသားနေတဲ့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာအဖွဲ့ဝင်တူကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့မနစ်အင်္ဂါနေ့ကမန္တလေးမဟာအောင်မြေရဲစခန်းမှာအမှုဖွင့်တရားစွဲလိုက်ပါတယ်သူအနေနဲ့ဥပဒေကြောင်းအရရင်ဆိုင်ဖို့အသင့်ရှိပေမဲ့မြန်မာနိုင်ငံမှာတရားရေးမှန်တိုင်းခိုင်မာမှုမရှိတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်မိကြောင်းကိုဆွေဝင်းကပြောပါတယ်မန်အင်ဂျင်နိုင်ကဆက်ပြီးတင်ပြမှာပါ
အမျိုးဘာသာသာသနာစောက်လျှောက်ရေးအဖွဲ့အထက်မြမပြည်မန်းမဘာသာအဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်ခွန်ရဲစခန်းမှာမြမနောင်းအယ်ဒီတာချုပ်ကိုဆွေဝင်းကိုအမှုဖွင့်တိုင်ကြားခဲ့တာနဲ့ပတ်သက်ပြီးရဲစခန်းတာဝန်ရှိသူတအုပ်က VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ပါဖွင့်သွားတဲ့လူကတော့ဦးကျော်မျိုးရွှေပါခင်ဗျ။ဆက်သွယ်ရေးဥပဒေပေါ်မှာ66ကာကြီးနဲ့ဖွင့်ပါလိုက်ခင်ဗျ။ကိုကျော်မျိုးရွှေကသူ့ရဲ့အကောင့် Facebook အကောင့်ဖွင့်ကြည့်လိုက်ပါလေ။ဖွင့်ကြည့်လိုက်စမ်းပါသာကောင်းအောင်တုံးဆွဲသူမြန်မာနောင်းသတင်းစာချာနယ်သတင်းတောက်ပေါ့ပြေနော်ချာနယ်သတင်းတောက်ဦးစီဝင်ရ29ရက်နှစ်လ2019ရက်နေ့ကျဆွဲနေပေါ့နော်သူတင်လိုက်တဲ့ဥစ္စာကတော့ရေကောက်ပွဲပြီးကြတဲ့ကအတန်တိတ်သွားတဲ့မဘာသာပြန်လာပြီဆိုပြီးတော့ကြည့်လိုက်ပါခင်ဗျာ28ရက်နှစ်လ2019ရက်နေ့ကျဆွဲမှာခက်ကြီးရတော့ဦးဝိရသူပါစီကကြာပြီးရန်ဘဝမိတိတံသွားပြီးဖြစ်ကြောင်းပြရပါလေ။ပါရိကခုမှကြတာတော့မဟုတ်တော့ဘူး။အဲစားတဲ့ဒါစားသားတွေသူတို့ရေးလိုက်တာဖြစ်ပါလေခင်ဗျ။ရေးပြီးတော့ဒါလူမှုကွန်ရက်ကိုသူတို့ဘယ်လိုပြောမလဲ။ဆက်သွယ်ရေးကွန်ရက်ကိုသူပြင်လိုက်ပါလေ။အားကြောင့်မို့ဆက်ကောင်းလာရောက်ပြီးကျွန်တော်တိုင်တန်းလို့ကျွန်တော်ကဒီမှာမှုဖွင့်ပါလေခင်ဗျ။အ
ခုဒီအမှုဖွင့်လာပြီဆိုလို့ရှိရင်ဘာဆက်လုပ်ဖို့ရှိပါလဲရှင်
။အဲရေလုပ်ငန်းကတော့ဒါအမှုဖြစ်တဲ့လူပုံမှမတူပါဘူး။အမှုဖြစ်တဲ့လူလုပ်မှာပါဗျ။
อ๋อโอเคโหโกสวยวินก็รออาจารย์จ้าไปล่ะมั้ยเสี่ยรู้บักก็ดิ
อ่าเจ้าอมุจิหมดแต่ด้วยอมุจิไม่มาติดมาว่ะครับเนี่ยเยลงงานมาปี้ๆแต่เจ้าไม่ติดหรอก
มันนี่เยสแคมป์บักก็อคุเฉิงที่ได้ย้ายสะตวยอาจารย์จ้าราမျိုးไม่ရှိบิเมอมุพွင့်ยาได้อาจารย์ยินเนี่ยปะตะปี้ตูติฉิท่าได้เฉ็ดတွေกูတော့โกสวยวินก็ VOA กูอคุหลุပြောပါတယ
်ที่เยตะพ่อเราเจ้าได้ย้ายตีหวนลาပြီးတော့มาอาจารย์จ้าบามาไม่ရှိติดอยู่กูเฉิงที่ดิဒါပေမဲ့ကျွန်တော်တို့ယုံအဖွဲ့တယောက်ကနေပြီးတော့မှအဲမန္တလေးရဲစခန်းငါတောင်းမှုတယောက်ဆက်တော့သူကနေပြီးအတူပြီးတယ်ဟုတ်တယ်ဒီအမှုဖွင့်လိုက်ပြီဆိုတဲ့အကြောင်းပြောရဲမဘာသာနဲ့တက်နေတဲ့လူပုဂ္ဂိုလ်တယောက်ကပဲအမှုဖွင့်တယ်ဖွင့်ရတဲ့အကြောင်းရင်းကတော့မဘာသာပြန်လာပြီးဥက္ကုဏီဒီနေ့ရှင်းလင်းပွဲပြီးတော့ပဲမှပြည်သူလူထုပြန်လာပြီးချိန်ချောက်တဲ့စကားကြီးပြောဆိုတာအခြေအနေရှိတယ်အဲ့ဒါနဲ့ပြည်သူကျွန်တော်အင်တာဗျူးတွေလုပ်တော့အဲ့ဒါကိုကျွန်တော်ကအဲ့ဒီလုပ်တဲ့သတင်းအကြောင်းအရာတွေ Facebook ပေါ်မှာ share ပြီးတော့မှမဘာသာပြန်လာပြီဆိုစကလုံးကိုကျွန်တော်တင်လိုက်တယ်ပေါ့နော်အဲ့ဒီအချက်ရယ်နောက်တစ်ခါကျတော့ဥပဒေသူကနေပြီးတော့မှဥက္ကဋ္ဌလုတ်ချံတက်ဆက်တဲ့သူကိုကျေးဇူးတင်ကြောင်းဆိုပြီးတော့ဒီ Facebook ပေါ်မှာပြောဆိုတာကိုကျွန်တော်တို့ကသတင်းရေးတယ်သတင်းရေးတဲ့အထက်မှာကျွန်တော်အင်တာဗျူးအတူကိုလုပ်လဲဆိုတော့အင်တာဗျူးလုပ်တဲ့အထက်မှာမန္တလေးမှာရှိရရှူအောင်ဆရာတော်ဦးစင်တာဆရာတော်တပားကိုကျွန်တော်တို့အင်တာဗျူးလုပ်တော့ဆရာတော်ကနေပြီးတော့ဒါဥပဒေကြီးရဲ့ပြောဆိုချက်ကရန်တပားအနေနဲ့ရန်ဘွားကနေပြီးတော့မှလုံးဝကုံဆုံးသွားတဲ့ဒီကအမှုမျိုးဆိုတဲ့အကြောင်းတော့ပြစ်မှုမျိုးဆိုတဲ့အကြောင်းပါရစီကကြပြီဆိုတဲ့အကြောင်းအဲ့လိုမျိုးဆရာတော်ကပြောတယ်အဲ့ပြောတဲ့အချက်ကိုကျွန်တော်ကနေပြီးတော့မှဟိုကျွန်တော်သတင်းတွေမှာထည့်ရေးတယ်ပေါ့ထည့်ရေးပြီးတော့မှအဲ့သတင်းလေးကိုကျွန်တော်ရဲ့ Facebook မှာပြန် share တယ်ဥပဒေသူပါရစီကကြပြီရန်ဘွားကနေချစ်တန်သွားပြီဖြစ်ကြောင်းသိရပါတယ်ဆိုပြီးတော့ကျွန်တော်အဲ့ဒါလေးကိုပြန် share တယ်ပေါ့နောက်ခါကျခုနောက်ပထမပြောတယ်မဘာသာပြန်လာပြီဆိုစကလုံးရဲ့အဲ့နှစ်ခုနှစ်ပတ်သက်ရောမကျင်တဲ့တဲ့ကြောင့်မလို့ရက်စကမှာ66ဂါကြီးပေါ့နော်ဒ
ဒီဆက်သွယ်ရေးပုံမှန်ဥပဒေနဲ့ကျွန်တော်အမှုဖွင့်တာကိုရက်စကန်နေပြီးတော့လက်ခံလိုက်တယ်ဆိုပြီးတော့မှကျွန်တော်တို့ရုံးကကျွန်တော်မိတ်ဆွေကရက်စကန်ကနေပြီးတော့ဒါတိရတယ်ကျွန်တော်ဟိုတော့ရက်စကန်နေပြီးတော့ကုချင်ကြီးဟိုတိုင်ဘာမှလာပြီးတော့အကြောင်းကြားမှရှိသေးဘူးအခုလို့ဆက်သွယ်ရေးပုံမှန်နေတရားစွဲခံရတဲ့အပေါ်မှာကိုစီဝင်ဘယ်လိုသုံးသပ်ပါလဲရှင်ဒါကျွန်တော်တို့ဘာနဲ့တော့
ဒီတက်ဆိုင်ရာအာဏာပိုင်တွေကတခုမှဒါအရေးယူခြင်းမရှိဘဲနဲ့เนาะဒီအခြေအနေဖြစ်စင်နေပေါ်အဲဒရင်ရေးသားနေတဲ့လူတွေပေါ့အရေးမဆိုလို့ရှိရင်တော့ဒါတရားရေးမနိုင်ဘယ်လို့ဒီစိုးရွားနေရဲ့ဆိုတာကိုအားလုံးကိုထပ်ပြီးတော့မှဟိုမိမောင်းထုတ်ပြမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနောက်အေဒီတာချုပ်ကိုဆွေဝင်းဟာအင်းဝအချုပ်ဆိုင်ကအင်းပေါ်မင်္ဂလိနှစ်ဦးအနှိမ့်ဆက်ခံရတဲ့တဲ့ရင်ကိုရေးသားဖော်ထုတ်နိုင်မှုကြောင့်2019ခုနှစ်စက်တင်ဘာလ22ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဂုဏ်ပြုမှတ်တမ်းလွှာချင်းချင်းခံခဲ့ရပါတယ်ရှင်။မှန်ရင်ကျင်းနိုင်တင်ပြခဲ့တာပါအခုတော့ချင်းပြည်နယ်ဘက်ကအခြေအနေကြည့်အောင်ပါချင်းပြည်နယ်ဖလန်းမြို့နယ်စ
ဒီနေ့ထိုင်ခွင့်ရဖို့အတွက်ဘွားပီးကျေးရွာပြန်လည်ထူထောင်ရေးကော်မတီအဖွဲ့ကမတ်လ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအချင်းပြည်နယ်အစိုးရကိုတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့လာပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်စီရင်တဲ့တော်ကျွေးဝိုင်းတွင်ရခိုင်ဖြစ်စည်းခံရတဲ့ဘွားပီးကျေးရွာပြန်လည်ထူထောင်ရေးကော်မတီအဖွဲ့ကနေကလေးမြို့မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ပြီးအစိုးရကိုတောင်းဆိုခဲ့တယ်လို့ကော်မတီအဖွဲ့ခေါင်းဆောင်ဦးရန်လျံကတ်ကခုလိုပြောပါတယ်။ဒီမှာနေဆရာမယ်ရီတစုတနေရာထဲနေဖို့ရဲ့ကျွန်တော်တို့တောင်းထားတယ်ပြီးတော့နှစ်ခုအတိုင်းကျွန်တော်တို့ခုနေရာကို ဒီနေနဲ့စကိုင်းတိုင်းဒေသကြီးတွေမှာရေကြီးရေတိုက်စားမှုကြောင့်ဖြစ်ပျောင်းလာတဲ့လူတွေဖြစ်ပြီးအစိုးရခွင့်ပြုချက်အရနေထိုင်ခဲ့တဲ့လူဥက္ကရန်လျံကကအခုလူပြောပါတယ်အများစုကထင်းပြနေရဖြစ်တယ်ဖလားမြို့နယ်ထဲကလူတွေပဲပထမစတဲ့တာကတော့အဲ့ဒီမြေပြူရာရဲ့၂၀၂၅နှစ်တုန်းကမိုးသက်တမ်းရွာလို့မြန်မာတပေလုံးပေါ့နော်အဲ့ဒီရေချန်ကိစ္စနဲ့ဖြစ်ပြီးစတဲ့တာပါအဲ့ဒါလေး ပထမတော့အဲ့ဒါမပြောင်းခြင်းအနေနာကစင်တော်ရွာရီယာအဲဝီဗလာအုပ်စုရင်းမှုဘာတိုင်ပြင်းတယ်သူတို့ကလုံးလုံးစက်နေထိုင်နိုင်ဖို့ခွင့်ပြုထားတယ်၂၀၁၄ဒီဇင်ဘာလ၁၄ရက်နေ့နှစ်ဆယ်မှာကွင်းလာစင်ကြတယ်အမှစစ်တော်ရီနဲ့မိတိုင်းတွေနဲ့ပေါ့နော်အဲ့ဒါကွင်းလာစင်ပြီးမှနှစ်သက်ရောက်လာတော့ဖေဖော်ဝါရီ၁၆ရက်ကနေဖြစ်နေထိုင်ကြတယ်နောက်ပိုင်းမေလဆင်းရက်မှာစစ်တော်ဝန်ကြီးတွ
ပြည်နယ်ထောက်ဆက်ချက်ခုနှစ်ဆက်တင်ဘာလမှာပြည်နယ်အစိုးရကလည်းအင်ဂျီ၃ကျော်ရှိတဲ့ဘွားပီးကြီးရွာကိုဆက်ရန်ရည်ကြီးတဲ့နဲ့ဖြစ်စီခဲ့တာပါစီးရင်တတော်ကျွမ်းဟန်တရားဝင်ဥပဒေအရကျွမ်းတတော်နေရာဖြစ်နေလို့ကျူးကျော်ခွေမရှိသလိုစီးပွားရေးသမားတို့ကလည်းမြေရောင်းဝယ်လှုပ်ဆောင်ကျူးကျော်နေတာကြောင့်အစိုးရအနေနဲ့လည်းတီးချားစီစဉ်ပေးဖို့အစီအစဉ်မရှိဘူးလို့ချင်းပြည်နယ်စိုက
ตัวเอ็งบีเต็มตัวเนาะยี่สิบเต็มลูรีสุดละถ้าโดนดามเองเนี่ยโดยต้องทำตัวเนาะทำอะไรเสร็จแล้วยี่สิบสี่ตัวเลยไอ้ยาสีบ้าจะมาหรือต้องตัวมีพ่อยองเวลุกตัวเอี้ยมวยจุ๊บจอนี่รับเช่นเดียร์เนาะแล้วเราแต่ละบ้านว่าโอ้ยี่สิบสี่มันสี่สิบบ้าเอ็งเชื่อตัวมีกว่ายี่สิบยังใช้ได้ตัวรู้เลยปีนี้สุยากันเนี่ยยี่สิบแค่วิลล์วันจีก็เปลี่ยวว่าเลย
พอพี่คุณเนี่ยมาจู่จ่อเองสั่งลูกดูเรนี่เนี่ยมีเนี่ยยิงอุปยันจ้าบุชิมีเนี่ยสุยากันเนี่ยนั่นเจนเดนดันรีบไปแค่วิจู่จ่อเตะลูกชิลลิงแค่เดลูสูบาร์เลยตัวก็เดี๋ยวสิมันลูกรอติดต่อจีวันเดียร์ลิซังงานเนี่ยแต่ชามยูเนี่ยดูมาเลยเนี่ยชาทับปีบีทับชิดเดลูชิมีเนี่ยติดต่อวันจีอุ้มมันเห็นด่ากันเสร็จเปลี่ยวว่าเลยติดต่อจีวันเดียร์ลิซังงานมาลูกคิดเนี่ยมาเนี่ยยังไงก็ต้องพักทำอ่ะยูเดไปมั้ยยังไงก็เลยที่มา
Yinsani, Lule, Pabija, Pianless, Yikom, the Poe Gongs, Uharan, and Gaga, Biovare.
ဒီအချက်အလက်တွေကိုအမှန်တကယ်နေထိုင်သူဦးရေတရားရှိစေခန့်သာရှိနေပြီနေအိမ်များစုကလူနေထိုင်ခြင်းမရှိဘူးလို့ပြည်နယ်အစိုးရဘက်ကပြောပါတယ်ခင်ဗျာနိုင်ငံရေးမှအမျိုးသမီးတွေပါဝင်မှုအရင်ထက်ပိုများလာတယ်ဆိုပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးဦးဆောင်မှုအပိုင်းနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာပါဝင်မှုအားနည်းနေတော့မယ်လို့အမျိုးသမီးနိုင်ငံရေးတမားတွေနဲ့တက်ကြွလှူရှားသူတွေကပြောပါတယ
ဒီမှာတမိုင်းတရှောင်းနိုင်ငံကြီးလှူရှာမှုတွေမှာမြို့သမီးရဲ့တက်ချွာလှူရှာသူတွေအများကြီးရှိခဲ့ပေမဲ့နိုင်ငံရေးဦးဆောင်မှုအပိုင်းနဲ့တန်းကြီးရဲ့အရေးကြီးဆုံးဖြတ်ချက်တွေချမှတ်တဲ့နေရာတွေမှာတော့မြို့သမီးတွေအလုံးလောက်နေရာရတာမရှိခဲ့ပါဘူး။နိုင်ငံလူဦးရေတဝက်ကျော်ရှိတဲ့မြို့သမီးတွေနိုင်ငံရေးရာတွေမှာပါဝင်လှူရှာဖို့အရေးကြီးတယ်လို့ဒီလိုပါဝင်လာအောင်အမျိုးသမီးတွေကိုယ်တိုင
ก็ได้เนี่ยอีกอย่างนึงก็ได้เนาะอันนี้อย่างนี้มาพอถ้าคือมาอย่างนี้ก็คือว่าอย่างนี้อย่างเดียวก็ได้เนาะอันนี้อย่างนี้มาพอถ้าคือมาอย่างนี้ก็คือว่าอย่างนี้อย่างเดียวก็ได้เนาะอันนี้อย่างนี้มาพอถ้าคือมาอย่างนี้ก็คือว่าอย่างนี้อย่างเดียวก็ได้เนาะอันนี้อย่างนี้มาพอถ้าคือมาอย่างนี้ก็คือว่าอย่างนี้อย่างเดียวก็ได้เนาะอันนี้อย่างนี้มาพอถ้าคือมาอย่างนี้ก็คือว่าอย่างนี้อย่างเดียวก็ได้เนาะอันนี้อย่างนี้มาพอถ้าคือมาอย่างนี้
မြန်မာနိုင်ငံကမျိုးသမီးတွေအနေနဲ့မျိုးသားတွေနဲ့ကျန်းသူအခွင့်အရေးမရသေးတာမှန်ပေမဲ့အခုအစိုးရလက်ထက်မှာတော့အရင်အစိုးရဆက်ဆက်လက်ထက်တွေမှာနဲ့မတူတဲ့ဒီအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေနဲ့လွတ်တော်အမတ်တွေပို့ပြီးတော့များလာတာဟာအားရစရာထုတ်တတ်မှုဖြစ်တယ်လို့
တော့တက်တန်းနဲ့ရှင်လို့ရှင်တော့ဒါအတွတ်တက်လာတယ်လို့မြင်တယ်။တော့နောက်ပြီးတော့ဟိုအရင်တော့ဆိုလို့ရှင်ဒါဝင်ကြီးချုပ်နေရာဆိုရင်ဒါတိုင်းနဲ့ပြည်နယ်မှာဆိုကြီးတယ်လေ။သူတက်အကြီးကြာမှာမရှိဘူး။အဲ့ဒီမှာဆိုလို့ရှင်လည်းပဲအမျိုးသမီးဝင်ကြီးချုပ်တွေနေရာရလာတယ်လေ။ဒါအရင်တော့ဆိုလို့ရှင်တမိုင်းထောင်လျှောက်မှာမရှိခဲ့တဲ့အနေအထားမျိုးပေါ့နော်။လက်ရှိမြန်မာနိုင်ငံရဲ့လွ င်လွတ်တော်တတ်တာနဲ့နှိုင်းရှင်ရင်တော့အခုရေတွက်ကအများကြီးတိုးတက်လာလာပါဒါမဲ့နိုင်ငံရေးအုပ်ချုပ်ရေးကဏ္ဍအသီးသီးနဲ့အရေးပါတဲ့ဥဆောင်မှုနေရာတွေမှာအမျိုးသမီးတွေအခုထက်နေရာရဖို့လိုအပ်တယ်ဆိုတာကိုတက်ကြွလှူရှားသူတွေကထောက်ပြပြောဆွေးနွေးကြတာပါလွတ်တော်ထဲမှာနောက်အစိုးရအဖွဲ့ထဲမှာမျိုးသမီးတွေကုချက်ပို့ပြီးတော့ပါဝင်လာဖို့ကတော့အစိုးရကိုယ်တိုင်ကတင့်တော်တဲ့မူဝါဒတွေချမှတ်ပြီးအကောင့်ထယ်ဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့ WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးဖြစ်တဲ့မမွန်နေလီကပြောပါတယ်
အစိုးရအနေနဲ့ policy တစ်ခုအနေနဲ့ချမှတ်ပြီးတော့မျိုးသမီးပါဝင်ရေးကိုလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်အများကြီးဖြစ်နိုင်တဲ့ဟာရှိတယ်ဒါပေမဲ့အခုလက်ရှိမှာမျိုးသမီးတွေပါဝင်ဖို့အတွက်မျိုး policy ရရောဒီဥပဒေအရရော constitution မှာကိုယ်နိုင်ငံကဒီကိစ္စတွေကတိတိကျကျဖော်ပြထားတာမရှိဘူးပေါ့နော်ဒီမျိုးသမီးဒီရဲ့အခမ်းအနားကမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့မြင့်တင်ဖို့အတွက်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေမှာကိုနောက်ဘက်တရားကိုတိတိကျကျပေါ့နော်ထိတွေ့ရေးသားပြီးဖို့အရေးကြီးရဲ့ပေါ့အမင်းဆုံးသုံးချိန်ရခိုင်လို့ဆိုတော့စံတမချက်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်နောက်၅နှစ်၁၀နှစ်ဆိုလို့ရှိရင်မျိုးသမီးရဲ့ပါဝင်မှုကအများကြီးတိုးတက်လာနိုင်ဖို့အခြေအနေရှိတာပေါ့နော်
မျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့ခန်းကဏ္ဍကိုမြင့်တင်နိုင်ဖို့ရည်ရွယ်ပြီးအခုသတင်းပတ်ကိုအမျိုးသမီးများရဲ့တရပတ်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့အထိတ်မဲ့အခမ်းအနားတွေနဲ့အစီအစဉ်တွေကိုကျင်းပပြုလုပ်နေပါတယ်။အမျိုးသမီးများရဲ့တရပတ်စတင်ဖွင့်လှစ်တဲ့ဒီနေ့လာနေမှာကိုပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့မြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံပြီးတော့လုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမောစားတဲ့လုပ်ငန်းနဲ့ပူးပေါင်းကျင်းပနေတဲ့ဒီအမျိုးသမီးများရဲ့ရတရပတ်လှူရှားမှုတွေထဲမှာတော့အမျိုးသမီးရေးရနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေမှတ်တမ်းရုပ်ရှင်တွေပြသတာအပြင်အမျိုးသမီးစာရေးဆရာမတွေကဟောပြောတဲ့စာပေဟောပြောပွဲတွေအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေအားကစားပြိုင်ပွဲတွေကိုပါပြုလုပ်သွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ8:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန် နေ့လယ်7:00နာရီကနေနေ့ကင်း7:00အထိတိကျပြပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16, 19နဲ့25အမီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို21၄, 25နဲ့300နှစ်တူကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြခြင်းည10:00မှာကြံလည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ voamyamawainseasonine@voanews.com
ဒီရှိနိုင်ပါတယ်ခင်ဗျာ။ဒီမှာစံတော်ချိန်မနေ့6:00ကျော်ရှိပါပြီ။ဒီရိုအမေရိကန်တန်ကဗိုတုနိမနေ့ခင်အစီအစဉ်တွေကိုမနေ့9:00အထိလိုင်းနူမီတာ30kHz
93.9 လိုင်းနမီတာ90kHz 9995နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီရီယန်3အင်္ဂလိပ်သင်ခန်းစာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့နိုင်ငံရေးပါတီတရဖော်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဟိုတော့ကျွန်တော်တို့မတ်လ3ရက်30ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာ
ရှင်းစားရှင်းမျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးပါတီတရထူထောင်မဲ့ကိစ္စပေါ်အသုံးသက်ဆွေးနွေးထားတာကိုမကြာခင်နားဆင်ရမှာပါ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအပေါ်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်။ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်။မြန်မာပြည်မြောက်ပိုင်းတိုက်ပွဲကြောင့်တရုတ်ကဗျူဟာအရဝင်ရောက်ဆွဲဖက်ဖို့လိုအပ်လာခြင်းဆိုတဲ့ ပြည်သူတွေနဲ့ပတ်သက်ပြီးစုံတိုင်းရရသူတွေရဲ့ပုံစံတကွာအွန်လိုင်းမှာပြန့်နှံ့နေပါတယ်ဒီပုံတွေဟာအစ်မဟုတ်မသိနိုင်ပေမဲ့ကုကံကိုစဉ်စဉ်ဖို့တရုတ်အစိုးရကိုတရုတ်ပြည်သူတွေကတောင်းဆိုလာကြပါတယ်တရုတ်အနေနဲ့ဒီကိစ္စမှာဝင်ဆက်ဖို့မလွယ်ပါဘူးတရုတ်နဲ့မြန်မာနယ်စပ်အငင်းပေါင်းမှုပြဿနာလည်းမရှိပါဘူး ထောင်900ချောက်ဆယ်ပြည့်ကလေးကကုကံဟာမြန်မာနိုင်ငံဘက်မှာပါတယ်ဆိုတာစာချုပ်လက်မှတ်ရေးထိုးထားပြီးပါပြီ။တရုတ်ဟာမြန်မာအချုပ်အချာအနာကိုထိပါးစရာကုကံကိစ္စမှာဗန်ဒီနဲ့မှဝင်ရောက်ဆွဲဖက်စရာလည်းမရှိပါဘူး။ဒါပေမဲ့အကျိုးစီးပွားထိစပ်နေတဲ့အင်ဂျင်ကောင်းတစ်ခုအနေနဲ့ကုညီအပေးသင့်ပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့ဖြစ်စဉ်မှာအပြုသဘောနဲ့ပါဝင်လာခဲ့တာပါ။အခုအချိန်မှ ထောင်ဆန်၅ဒုံကလည်းဒီပြဿနာကြောင့်မြန်မာတွေထောင်နှင်းချီပြီးတရုတ်နိုင်ငံဘက်ပြေးဝင်လာတဲ့အတွက်တရုတ်နယ်စပ်ဒေသအခက်အကျုံတွေရပါတယ်အခုစီးရီးတတိပခါတွေဟာဒီဒေသပြည်သူတွေရဲ့ဖွံ့ဖြိုးရေးအတွက်အဟံအတားကြီးဖြစ်နေပါတယ်အခုတရုတ်ပြည်မှာကျင်းပတဲ့ပြည်သူ့အတိုင်းအမြံကွန်ဂရက်မှာယူနန်ကိုယ်စားလှယ်တချို့ကမြန်မာပြည်မှာလုပ်နေတဲ့လုပ်ငန်းတွေကိုအစောတလျင်ဆောင်ရွက်ဖို့အ jang. Chi ni chi ni re lo yi ta ta wa ya kimya. Rohingya riya dukha ha jihad tai buha dwa chong yin pisi jin suya kong zi ne. Suda Ramachandran yi ta ta ra sama gu Asia Times ma pa wa re. Rohingya si tu jya ri si nya la ni wa re. Bu yi ji ya ta cha na ngan ri ya jihad wa ri ri wa ayong su zai la ra pshipa re. Ta ha taong a sha na si taong a sha suya ri dwa ba tri ta ya me cha pshin ni wa re. Rohingya riha pingne ikhanya zong na ngan me re lo tamma khanya zi ri wa. Mula apin diluriha, suruye mchin namugu, champa ninga pisin lure, sunyao de mhojawau. Longere sezun hidwega, ruinyatu lena kangevime, tokamu along lao miasikewau. Ubma, aresu poeha, tangua sisa goza dilon hidwega, nemanangare, jenin wenta kevime, diraganere, tokamu miasilu, miming dogeware. Agulasi mara, tokamu puya lavare. Nemasita ye, yes, se chukimune. Buddha Baza Windu Ye Yam Mugu, Suara Matindi Nure, Jampet Tung Yamuri, Rohingya Re Tokamu Yasilaware. Suruya Lenaka in Takamuri, Le Povi Suzi Pilaware. October Kuyaka Nezaz Kandu Wind Akamuma, Sidu Juari Yadenchi Bawimbi, Face Nija Tiodao to Gayaware. Baza Yuara Lusamulo de Bayare, Haraka El Yakinga, Lusama Pipare. Saudi Arabia nang mega chizai Rohingya re ga suru nang ma sine ba re ya nan chi ya Rohingya lung re go jihad usu re ga Bangladesh nang ne ma lijin pe ja ba re aku kha di phwa ri ha sit twi twa re go pu mo swa saung nai de a chein ni si la ba re Haraka al yakin lo phwa ri ma pa win ja bo twa Muslim ba da yi sia ri ga le fatwa lo khore te win yi yu saung ya khwin le thup pyan pe ni ja ba re Rohingya re dukha yang nuye video re dabong re gu jihad wari re wara chanji ama songju jawara. Indonesia nangambeka asong yauk tfue suye turu Facebook de maadari gu phobjabi jakhenga jihad sipwe ma pawenja bo lung sotha ware. India tak niya AQIS lo khare Al-Qaeda phwele Rohingya re ne ledwe jabo lung sotha ware. Rukha Rohingya sithi chwari ha kabhawaga muslim tsongja mu asitkhu phila ni bi jakhen binyan ha jihad sinni bin phila nai dai lo yiza thara go mu yin a bon ne atou nu ri atain tin pya la ya ba khya
u jo san na tin pya le ka ba media ri re ga myama bi chao na sin ya bi khu ga ro american indian tong english tin gan la go do lo la tan ga po cha ma phit par de
dikrim le tin pya me idiom atou ga
A fish out of water.
Pipari, Salumbanga, Ega, Deku, Diniama Degang, F-I-S-H, Fishgaro, Nga, O-U-T, out, adverb, Kriya, Witizanago, O-F, Ops, preposition, Wibene, Dwetuntare, out of ka, Pimbet Dolo, Longout, Dive, Yabi, W-A-T-E-R, Water Garo, Dorashimia, Dibi, Pide, Dine, Yesuro, စကွိုက်ထွင်ရဲ့တိုက်ရိုက်ပြေးပဲကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်တဲ့ငါးကရေပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသွားရရှင်များစဉ်းစားပဲကြည့်နိုင်ပါလေအီဒီယမ်တဘောကလည်းဒီတိုင်းပါပဲလူတူဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခင်နေတယ်အနေကျနေတယ်နေနေကြနေရာမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်
I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
Eddie Ma Luchan Larry, a dominia lajare. Chinogaro, Taman Lut Uba, Bebia, Lu Devi Yavare, Umago, Narukau, Nasin Chijaya.
I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
Goyonine, Bawinjine, Goga, Sainide, Nia Tanya, Kennide, Sui, Idiom Athonia, Belubiomle.
A fish out of water.
Loop yolu ya bari. Eragaro, digrimine, timpia giri, idiom atome, pipari.
American idiom to English ding and larigo, VOA menekinai ma, dolara tanga, ten sanira, pibarekna. Aguro inganya, VOA diagly lane season, openly, nasin yabame. Good jo thing, soon we tin set up pibari.
မင်္ဂလာပါခင်ဗျာအင်္ဂါညတရားလီတိုင်းစီစဉ်ကနေကျူးစွပါတယ်2009ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်အသီးသီးဒီတပါတီယာနာရှင်နဲ့ဆီယနာရှင်စန့်ကျင်ရေလှူရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်မှုတွေလုပ်နေကြပါတယ်ပြည်သူလူထုကျူးစွပေါ်ကိုအခြေခံတဲ့ရှေးရှုတဲ့နိုင်ငံရေးပါတီတရားပေါ်ထွန်းမှုဆိုပြီးတော့လက်ရှိလှုပ်ဆ တွေကြောင့်ပါပင်နိုင်ဆွေးနွေးပြဖို့အတွက်ဒီပါတီထူထောင်ဖို့အဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်ဖို့အတွက်အဓိကလုပ်နေသူတွေထဲမှာလူအပါဝင်ဖြစ်တဲ့ဥက္ကူကြီးကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခုကတော့ဒီပါတီထူထောင်ဖို့အတွက်လုပ်နေကြတဲ့အထက်မှာတိုက်ရိုက်ပါဝင်လာမဟုတ်တဲ့နိုင်ငံရေးကျင်းသားများကျင်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်တူဖြစ်တဲ့ဦးတမောင်ဦးကိုဖိတ်ခေါ်ထားပါတယ်။ဦးကိုကိုကြီးနဲ့ဦးတမောင်ဦးတိုင်းလေလိုင်းစီစဉ်ကနေကြိုဆိုပါရဲမင်္ဂလာပါခင်ဗျ။ကျွန်တော်တို့ဒီလိုင်းကနေဆွေးနွေးမဲ့သောရရှင်တွေရှိပါတယ်။မှတ်ချက်ပေးပြီးဆွေးနွေးထားကြတာရှိပါတယ်။ဆိုတော့အရင်ဆုံးကျွန်တော်ဦးကိုကိုကြီးကိုမေးပါရစေ။ဦးကိုကိုကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျာ
။ဟိုကျွန်တော်တို့ကဒီအလုပ်တဘောဆွေးနွေးညှိနှိုင်းမှုတွေကတော့အချိန်မောင်းများစွာကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အခုနောက်ဆုံးကျွန်တော်တို့ဖြေစင်နေတာကတော့နိုင်ငံရေးပါတီတရပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဆိုတာကိုကျွန်တော်တို့မတ်လ30ရက်31ရက် နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နေပယ်အစည်းအဝေးပုံပုံရင်းနဲ့အဲဒီသုံးဆောင်ဆွေးနွေးပွဲလေးလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အဲဒီသုံးဆောင်ဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေ၊ပြင်ပြချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီပေါ်ပေါက်ဖို့အတွက်မူဝါဒဘိုင်းဆိုင်ရာတွေနောက်ပြီးတော့ဆွေးစည်းပြီးသောပုံဆိုင်ရာစိတ်ဆာတွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့။ဆိုတော့အဲဒီမတ်30 31ရက်နှစ်ရက်လုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပဏျောလောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခန့်မှန်းထားပါတယ်
။အခုကတော့ကျွန်တော်တို့ဒီအီးမေးလ်နဲ့စာနဲ့အဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာရှိတယ်လို့အဲ့ဒီနေ့မှာပြင်ဆိုင်ဆွေးနွေးမဲ့သူတွေနောက်တစ်ခါအပြန်အလှန်ပြေးသက်သေးကနေပြီးတော့ဆွေးနွေးပြောကြားမဲ့သူတွေကိုပါစိတ်ထားတာတော့ဒါခန့်မှန်းကြည့်အပြင်ကျွန်တော်တို့အယောက်900ပတ်ဝန်းကျင်လောက်အတွက်ပြင်ဆင်ထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဦးတမောင်ခင်ဗျာဦးတမောင်ကကျွန်တော်ကအစောပိုင်းမှာညတန်းပေးဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတွေထူထောင်ဖို့လုပ်နေတဲ့အထက်မှာတိုက်ရိုက်တော့ဥတ္တမအောင်ကမပါဘူးเนาะအဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာကျွန်တော်တိုက်ရိုက်တော့မပါပါ
ဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်အတီးတီးကနိုင်ငံရေးပါတီတတိယထူထောင်ဖို့လုပ်နေတဲ့ဆိုတဲ့တင်းကိုကြားတဲ့အချိန်မှာဥတ္တမအောင်စိတ်ထဲပထမအဆုံးပေါ်လာတဲ့အတွေးလေးပြောပြပါလားခင်ဗျာဘယ်လိုထင်မိပါလဲ
ပထမအဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကဒါကိုမူအားဖြင့်ငကိုယ်တည်းကလက်ခံသားပါတယ်တိုးတော်လေဒီလိုဖြစ်ဖို့အတွက်လေလွန်ခဲ့တဲ့3-4နှစ်ထဲကကျွန်တော်စိုက်တွန်းခဲ့ပါတယ်တိုးတော်လေဒီအချိန်ကတော့နော်ဒီပါတီတစ်ခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လေအရန်နောက်ကျနေပြီးကြံနေပေါ့နော်ပြန်ပြီးသုံးသပ်တဲ့အကြောင်းကြီးလေကျွန်တော်တို့ရှိနေတဲ့လူပြင်တဲ့အတွက်ကြောင့်လက်ရှိအချိန်မှာဒါကတော့အပြန်ပြီးဆွေးနွေးတဲ့လေပြန်ပြီးစဉ်းစားတဲ့လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဆိုတော့ကဥတ္တမအောင်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အသစ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူတို့ရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအသစ်တစ်ခုကိုလူတို့ကလက်ခံဖို့နည်းနည်းအဆင်ပြေမဖြစ်သေးဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကိုကြည့်ဒီလိုမျိုးပါတီတစ်ပြတ်ပေါ့လေအဓိကကတော့ဟလာ88မတိုင်ခင်မျိုးဆက်အသီးသီးနောက်88မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အားဖြင့်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမအောင်ပြောတဲ့ထင်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ကလေးကပြောကြဆိုကြတဲ့အတိုင်းကျွန်တော်တို့လည်းကြားခဲ့ပူပါတယ်ဘာကြောင့်ဒီနေ့အခုအချိန်ကျမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရပါလဲခင်ဗ
ျကျွန်တော်တို့ကဒီအရင်တိုင်ရင်ကလေးကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်တိုက်တွန်းချက်တွေလည်းရှိပါတယ်ဘုဆိုလည်းပဲအကြောင်းအကျောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တောက်လျှောက်ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ဒီရွေးကောက်ခံစစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်ရှိဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိကြတာရှိပါတယ်အဲ့တော့ပထမအဆင့်ကဘူးကြောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်နောက်တစ်ခုကတော့တကယ်ဒီမိုကရေစီဆန်ခြင်ဆန်ညွန်းနဲ့ပြည့်ဝတဲ့အဆင့်ကြီးဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါတကယ်ကိုရွေးချယ်စရာပေါ်လာဖို့လိုပါတယ်ကျွန်တော်တို့ရှင်းလင်းလုံးကျွေးကြော်တာဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒထွန်းကားအောင်လုပ်ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလဲရှင်းလင်းလုံးကျွေးကြော်တံကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့ဆိုရဲဒါကျွန်တော်တို့ကျောင်းသားတွေအဲ့ဒီချိန်တုန်းကဆောင်ရွက်ခဲ့တဲ့သူတွေအားလုံးမှာတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးကြိုးစားတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းလေးတစ်ခုပဲဆက်နေပြရစီဦးကိုကြီးကနပြောတဲ့ခါမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့ဦးကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုဒဲကတင်ရွေးချယ်ဖို့ပြည်သူလူထုကမလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကန့်လန့်တဲ့သဘောလားခင်ဗျာ
ဟိုတစ်ခုကကျွန်တော်တို့ဒီလက်ပြီးတဲ့ပုံတံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990 2010 2012ဒါပြရွေးကောက်ပွဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်လူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုပြတာတဲ့အနေနဲ့ဟိုတစ်ဖက်ကစိုက်ကျင်ကြောင်းတစ်ဖက်ကထောက်ခံပြီးတော့မဲသေးတဲ့ပုံစံကိုတော်တော်များများတောက်လျှောက်ကျွန်တော်တို့အဲ့လိုတည်ထားနေပါဘူးအဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ချက်တက်တော့မယ်ဆိုရင်ကျွန်တော်တို့ကစိုက်ကျင်ကြောင်းလေပြည်ုံတင်မကပဲပါတီ A B C D E အစစီတဲ့ရှိတဲ့အတန်းမှာကဘဲပါတီကိုပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတော့အခြေအနေပေါ့အသင့်တစ်ခုကိုရောက်ဖို့ကျွန်တော်ဆက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဟိုနိုင်ငံရေးသက္ကလုံနဲ့ပြောရင်တော့ဒီ process vote ဆိုတာကတစ်ခါကိုစန့်ကျင်ကြောင်းမဲပြီးတော့ဒါဟိုအကန့်တိတ်တန်တာပြတယ်တဘောပေါ့
အဲ့နောက်တစ်ဆင့်ပြတ်ဖို့အတွက်ဒါကျွန်တော်တို့ကပရဖာဘုတ်ကြောင့်ပို့ပြီးတော့ကြိုက်လို့ရွေးရတယ်ဆိုတဲ့အခုဖြစ်လာအောင်ကျွန်တော်တို့ကကြိုးစားရမယ်ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှုတပြီးတော့အပြန်အလှန်စစ်ဆေးဖိနှိပ်တယ်ကျွန်တော်တို့ပြည်သူတွေအတွက်ကိုတကယ်အချိုးပြနိုင်တဲ့ပါတီစုံဒီမိုကရေစီကျွန်တော်တို့လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတယ်။ဟုတ်က ုဘယ်လိုအကြံပေးချင်ပါသလဲ
။ဟုတ်ကဲ့ကျွန်တော်ပါတီဒိတ်ကိုကြိုးလိုပါတယ်။ဒီပါတီကိုကျွန်တော်တို့က1988ကတည်းကကျွန်တော်ကစောင်းသားတွေကိုဖွဲ့စည်းနေခြင်းပါ။ကျွန်တော်က1988မှာတန်ဝန်ဆေးဦးကြီးမှနောက်ပိတ်ဆုံးကျွန်တော်လုပ်ခဲ့တဲ့ဆောင်းဝန်တယောက်ပါ။အဲဒီကကကျွန်တော်ကိုကိုကြီးနဲ့ကိုနိုင်တို့ကိုကျွန်တော်ကပါတီဖွဲ့နေခြင်းပါ။ဒါပေမဲ့ဖြစ်မလာဘူးပေါ့ခင်ဗျာ။အဲ့တော့ကျွန်တော်တခုမှားနေတာကဥပ္ပဂိုလ်ကြီးတို့ကိုနော်ဒါကတော့ကျွန်တော်တို့ဦးကြောင်းမင်းရေခင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရေးတဲ့အခါမှာအတ္တဟိတနော်ပယ်ကြပါနိုင်ငံရေးလုပ်မစားကြပါနဲ့ပြည်သူနဲ့အမြဲကြည့်ပေးပါပြည်သူဆန္ဒကိုလေးစားပြီးထိတ်ကြပါအရေးကြီးခံရလို့ရှိရင်လည်းဘဝကိုမမေ့ကြပါနဲ့ပြည်သူကိုပေးထားတဲ့ဂရုတွေကိုလည်းတည်ပါစေနိုင်ငံရေးတည်တဲ့ပုဂ္ဂိုလ်တွေပါတီဝင်တွေမချွတ်ကြပါစေနဲ့ကြမ်းမွေးတပီမွေးကြီးဆောင်ကြပါအုတ်စုမခွဲပါနဲ့ကိုချင်းဒီလာနဲ့ပြည်စုံသူအာနာမျိုးသူများကျွန်တော်တို့ရွေးချယ်ပေးရပါလို့ဥပ္ပဂိုလ်ကြီးတို့ကိုကျွန်တော်ကအကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတို့တော့တန်တင်းပြောတော့ဘုဥပ္ပဂိုလ်ကြီးလမ်းပေါ်မှာရှိနေတဲ့အတွက်စက်ထဲမှာပဲတစ်ချိန်တည်းမှာပဲကြားမှာပါဥပ္ပဂိုလ်ကြီးဘက်ကပြန်ပြီးတော့ဆုံးပြေးနေတာရှိခဏလေးစောင့်ပေးပါကျွန်တော်နောက်ထပ်သောတာရှင်ပြောက်ကိုတစ်ဆယ်တည်းပြခေါ်လိုက်ချင်လို့ပါပြေမျိုးကကိုတင်ထေဝင်းကိုတင်ထေဝင်းဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲလူရင်းသူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်တို့အကျိုးဆုံးလေဗျာ။ဒါဘွက်ပြင်းတဲ့အချိန်ကာလလေးရောက်နေပြီလို့ကျွန်တော်တို့မြင်နေ။ဘာလို့လဲဆိုရင်နံပါတ်1ချက်ကလက်ရှိအချိန်ထိကျွန်တော်တို့တိုင်းပြည်မှာဒီလိုပြည်စီရမ်းများကြီးကဒီလိုကိစ္စတွေကတောင်းကြနေတော့မယ်။ဒါကြောင့်မို့လို့ဘွက်ပြင်းနေပေါ့နော်။နောက်နိုင်ငံရေးသမားစစ်စစ်တတိယရင်ပိုင်ကြီးနဲ့ကံစားတဲ့နိုင်ငံရေးသမားစစ်စစ်ကိစ္စသူလူတိုင်းသားတွေနဲ့ဖွဲ့စည်းတဲ့နိုင်ငံရေးပါတီတွေကပေါ်ထုတ်စီခြင်းပဲ။နံပါတ်2ကတော့ကျွန်တော်တို့စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့အကွယ်ကြီးကပါတီအဖွဲ့ကြီးတွေဒီဒုတိယနေရာအနေပြီးတော့တတိယသတ္တပစ္စမဆိုတဲ့နေရာတွေကိုအကြေအများအခုလိုနိုင်ငံရေးပါတီတွေပေါ်ထွန်းလာမယ်ဆိုရင်သူကတတိယနေရာယူတဲ့ရင်ကျွန်တော်တို့သိအောင်အခြေအနေဖွဲ့စည်းထားတဲ့ဒီဘီရိုကရက်ဒီထုံးကားတဲ့ပါတီတွေအသင့်အင့်နဲ့အောက်ကိုလက်ချသွားပြီးနောက်ဆုံးပြတ်ပွက်သွားမယ်ပေါ့အဲ့ဒီယူရဲ့ကျင်းနဲ့ကျွန်တော်တို့ဟာတကယ်ဒီမိုကရက်စီအားပေါင်းတဲ့လွတ်တော်တရားကြီးဖို့အတွက်ဖွဲ့စည်းနေချင်တာ
ပါဟုတ်ကဲ့ခင်ဗျာဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါဝင်အခုဆွေးနွေးချက်ဒီမှာခုနဆွေးနွေးတော်ရဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဥတ္တမဟုကဘာကြောင့်ဒီချိန်မှာမတင်တော်သေးဘူးလို့ယူဆတယ်ဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျာ
အဓိကကတော့ကျွန်တော်ပထမပြောသလိုပေါ့နော်လူလူရဲ့ mindset ပေါ့လူလူကလူစိုးနဲ့တက်လိုက်ဆိုရဲစဉ်းစားပုံပဲရှိနေတယ်အဲ့ဒါဒေါအောင်ဆန်းစုကြည်ကသူတို့အတွက်တက်လိုက်သူတို့အတွက်ဤကိုအဲ့တော့ဒေါအောင်ဆန်းစုကြည်ရဲ့ပြိုင်မယ်ဆိုတဲ့လူတွေအကုန်လုံးဒေါအောင်ဆန်းစုကြည်ကိုဆန့်ကျင်တယ်ဆိုတဲ့သူအကုန်လုံးကိုသူနံပါတ်၁ကတော့လူစိုးလို့ယူဆနေတဲ့အချိန်ခါဖြစ်တယ်ပေါ့နောက်တစ်ခုဒုတိယအနေနဲ့ကပြောရင်လေအခုဥပ္ပဂိုလ်ကြီးတို့ပေါ့နော်စစ်တပ်မျိုးရက်ဒီပါတီထောင်လို့ရှိရင်လေရုပ်ောက်ပွဲမှာဝင်ပြန်ရင်ရမယ်လေဟာ NLD ရဲ့မဲကိုခွဲယူသွားမယ်မဲလေးဖြစ်မယ်အခုပြီးခဲ့တဲ့2015ရုပ်ောက်ပွဲမှာဆိုရင် NLD ကနော်တချို့နေရာတွေမှာအမဲလေးကထောင်ကနန်းလောက်ပဲတာပြီးနိုင်ရတာရှိတယ်အဲ့တော့တကယ်လို့များNLD ရဲ့မဲကိုခွဲယူခဲ့မယ်ဆိုလို့ရှိရင်ဒီနာကဘာပဲဖြစ်ဖြစ်နော် NLD လည်းမနိုင်ဘူးဒီဘက်ကလည်းမနိုင်နဲ့လေဈာကတိုင်းစားမယ်ပဲစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နောက်တစ်ခုကတော့ပေါ့နော်ဒီတော့ဒီပေါ့ဒီ68မျိုးဆက်တွေကဒီလိုမဲကိုခွဲယူနိုင်တဲ့အတွက်တစ်ဖက်ကလည်းပေါ့ NLD ကိုဆန့်ကျင်တဲ့အင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီထောင်ပြဖို့အရေးကိုပါတီအမြောက်လုပ်နေတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့တွေ့နေရပါတ
ယ်ဟုတ်ကဲ့ဆိုတော့ဥက္ကိုကြီးခုနကတော့ဦးတမောင်ဦးပြောတဲ့စိုးရင်ချက်တွေဒီကြိုးချောင်းတင့်လျော်တဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥက္ကိုကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ဆင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများစွာရှိတဲ့အထဲမှာပါတီတပူချင်းကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ဖြတ်တန်းမှုတမိုင်းကြောင်းတွေရှိပါတယ်သူတို့ရဲ့ရည်ရည်ချက်တွေရှိပါတယ်ဆိုတော့အဲ့ဒါတွေကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတစ်လျှောက်လုံးမှာဟိုပုဂ္ဂိုလ်ကိုလည်းကျွန်တော်တို့ဘာမှဟိုဂုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့သူတွေပါ Hello, Senor, who song you there, Kamale, Senor, Udija Bale, Senor, a bone Udija Bale, so that I can't get Mama, she did that to get off. Senor, sir, you don't send out the regga. Party Matongi in the regga, let's know, a chain on yards or a tight young lady, Sama. Senor, Mohammed, who are up, can get Mama, she go, so that was another one here, I don't know, can't say it. Hello, Senor, good, I'm party, chill again, in Leve, Senor, Ruma, that's an old young interview, my general, Pioga, who is. Nido Mohammed, Vido Mohammed, Mohammed, and Patek, who are everybody, you study that.
Okay,
now you are on that and a simple. I think from the union, so are you? So, no, what is late in our duty, a teen in the area, my donor, your blue name, Shanghai, the blue set, and Messiah, all of us, and who, again, Rega, Chigani, Chibida, Pipare, I don't know, you don't say Cheha, so Luda Wujian, a poet, the Kujian, the Chatan movie.
ที่พี่เรามาดารียาเจ้าเป็นเนี่ยดูกันว่าเราเอลูมิเนียมอะไรเนี่ยโอเคครับเนี่ยเราจะดูนี่มันตัวเราจะดูพี่ขอบามีจังกูมิวกะสไลม์บุยโกสไลม์ปาริดิคุทอมบุลุงนี่เลยบอกเอลูมิเนียมอะไรเบลูจันบีจิมาเลยสุนีบอกเนี่ย
โอเคฮัวจะจำเป็นสินะนุ่งยิ่งเลยต้องปั่นเสบลุงเลยสุดอ่ะซีซีมิวเซียกองซองดีนับดูมาเอ่อท้องเส้นนี้กันเป็นทางยิ่งลุงนี่เลยดูดีนั่งเงี้ยจินมาห้องดีอ่ะรอสุนีเอ็นเอดีเนี่ย อีกโอมาโนมารีลูกประถมสมบูรณ์เจนเนอร์เอ้อลูทูเย่สิ่งที่เราไม่จำเป็นต้องที่เขาจีเมซุยยี่เนี่ยมาในงานมาทบลีดากาโรดวางสังสุจิเวน่าลูทีอากาโรอุมิงโกนัยเบสแต่ที่อากาโรอุกุกุจิบาเบสรออากูอัตโรติดตามปฏิทังเมซุยอากูน่าเสียยิ่งดูโลเบวอนะจุนโนอินอาโซเนตัวมลาอาลาจังสิ่งที่มิวเซ่เป็นเรื่องอุปสิ่งก็อยากเทลูอุปสิ่งเนี่ยเนี่ยเสร็จไปแล้วมา เนี่ยเสียเส้นเนี่ยนับไปดูว่าเอเนดีโก้ซึ่งมิวสิกาซ่าจุดนั้นโดนหันยี่โอ้เพื่อนเราได้อารมณ์ก็กู้ปาร์ตี้เราตัวท้าบิโรมาเอเนดีโก้เบเบปาร์ตี้โอ้ในงานปาร์ตี้เราเชื่อบาร์เลยโอ้ในงานเราเชื่อในส่วนเนาะเอเนดีอะไรก็จะโน้ตเนี่ยถ้าท่องเราเสียมาเราอะไรโดนหันยี่มาปาวินเคเรซึ่งมิวสิกาดีก็ตัวอุซาเปลี่ยนเนี่ยปัตมาเชื่อหามาเราเอเนดีก็ตัวปาร์ตี้วินโอ้ปูอุซาเปลี่ยนตัวเราตัวบ่าวจะบาร์เลยเออตัวเนาะ
อาจารย์จีเร่น่าเลยเจ้าเลยเจ้าเย่เร่ตัวเองอยู่จุดนั้นเนี่ยตีเรียกจ้าละถ้าท่องนั่นเสียมาหรอซึ่งมิวสิลูมีว่ามีอะไรไปทุ่งลามีลูกจุดนั้นเนี่ยเออโลโลเสียมาหรอมาท่องเดบินะถ้าท่องนั่นเสียน่าไปมาลูกเนี่ยสูบกางล้าลูกเออโลโลท่องมีจุดนั้นดีที่อ่ะยังจีส่งพี่ลามีจ้ากูเลสิสิเนี่ยเลยปาร์ตี้ดีอ่ะรอไซน์บูลเอาไว้น่าท่องนั่นเสียมาเลยชิลูมีที่เนี่ยจ้าโอเคบ้าสไลน์จีสุมีอะไรจะมาเลยสรุปกูบูจีรู้ใช่ ောင်းလင်းထားပါသလားခင်ဗျာ
ကျွန်တော်တို့ကဒီကြားထဲမှာပါတီတူဆောင်ရေးစစ်စာတွေကျွန်တော်တို့ဟလာစစ်လေအောင်လုပ်တဲ့စစ်စာတွေနောက်ဆုံးကျွန်တော်တို့ကဒီပါတီမိလာခံတဘောမျိုးဖြစ်ဖို့အတိကျွန်တော်တို့ညှိနှိုင်းကြထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ကိုကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်ထဲကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်ရွှေ့ရှင်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်တာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်နဲ့အခုဒါကျွန်တော်တို့ဒါ90ကျော်ကျွန်တော်တို့55 56ဆိုနေတူဖြစ်လာပါပြီအဲ့တော့ကျွန်တော်တို့ကအဓိကနောက်မျိုးဆက်ဒီပါပါလာနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာတကယ့်ကိုဟိုအရေးချင်
းဟုတ်ကဲ့ပါဗျာ
နည်းနည်းပါတီစုံတမှုနည်းပေါ်ပေါက်လာဖို့ရည်ရွယ်တယ်ဆိုတာလေးအဲ့ဒါလေးကျွန်တော်ပြောချင်တ
ာဟုတ်ကဲ့ပါခင်ဗျာပြန်နေဆွေးနွေးပေးတဲ့ဥက္ကူကြီးဦးတမောင်ဦးဒါရိုက်ပါဝင်ဆွေးနွေးတဲ့သောတာရှင်တွေအထူးသဖြင့်ဒီလိုင်းပေါ်မှာနားဆင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြည်ကျော်သိန်းဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA တဲ့အလီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကဗိုလ်တုနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ဗနဇွဲလာနိုင်ငံကတိုက်ခန့်ကောင်းဆောင်နိုင်ငံရေးအကျဉ်းသားလီယိုပိုလိုလိုပက်စ်ကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗနဇွဲလာအစိုးရကိုတောင်းဆိုလိုက်ပါတယ်လီလီယန်တင်တိုရီရဲ့ခင်ပွန်းနိုင်ငံရေးအကျဉ်းသားလီယိုပိုလိုလိုပက်စ်ကိုထောင်ကနေချက်ချင်းပြန်လွှတ်ပေးဖို့ဖေဖော်ဝါရီလ15ရက်နေ့က Twitter လူမှုကွန်ရက်စာမျက်နှာမှာသမရာထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ Miss Tintori ကလည်း Venezuela နိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်နိုင်ဖို့ Venezuela ပြည်သူတွေမျှော်မှန်းချက်တွေနဲ့တသားတည်းရည်တည်ပေးတဲ့အတွက်သမရာထရန့်ကိုကျေးဇူးတင်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေဇက်တိုက်ဆိုသလိုပြောဆိုခဲ့တာပါ။လိုပက်စ်ဟာ2014ခုနှစ်ကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲအတွင်းမိရှုမှုအဆောက်အုံကိုဖျက်ဆီးဖို့နဲ့ရာဇဝတ်မှုတွေကျူးလွန်အောင်တွေးလို့လုံဆောင်မှု ရာဇဝတ်ဂိုင်းတစ်ခုရဲ့အဖွဲ့ဝင်ဖြစ်မှုတွေအပါအဝင်မမှန်ကန်တဲ့ဆွဲချက်ပေါင်းများစွာနဲ့2019ခုနှစ်မှာထောင်နှံ14နှစ်နေမှာချမှတ်ခံခဲ့ရတာဖြစ်ပါတယ်။လိုပက်စာဗင်နီဇွဲလားဆိုရှယ်လစ်အစိုးရကိုစတင်နေတဲ့အတိုက်အခံခေါင်းဆောင်တဦးဖြစ်ပြီးတော့လူမှုဆန္ဒပါတီကိုထူထောင်ခဲ့သူလည်းဖြစ်ပါတယ်။လိုပက်စပေါ်တရားစီရင်မှုနဲ့ထောင်နှံချမှတ်မှုကိုကုလသမဂ္ဂအပါအဝင်အ ဆိုရဟာနိုင်ငံတော်မှာရှိတဲ့နိုင်ငံသားတွေကိုနိုင်ငံရေးယုံကြည်ချက်အတွက်ဖမ်းဆီးအကျဉ်းချတဲ့လုပ်ရက်တွေကိုဆက်လက်လှုပ်ဆောင်နေပါတယ်။လက်ရှိမှာလည်းနိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းဆီးထောင်ချခံထားရသူ100ကျော်ရှိပါတယ်။ဒီအထက်မှာဖေဖော်ဝါရီလ18ရက်နေ့ကထောင်ဒဏ်3နှစ်တင်းတင်းပြည့်သွားပြီဖြစ်တဲ့လီယိုပိုရိုလိုပက်စ်နေအကျဉ်းချုပ်ဖမ်းဆီးခံထားရတာဖေဖော်ဝါရီလ19ရက်နေ့ကနှစ်နှစ်ပြည့်သွားပြီဖြစ်တဲ့ကာရာကတ်စ်မြို့တော်ဝန်အန်တိုနီယိုလက်ဒေးစ်မှာမြို့တော်ဝန်ဟောင်းဒန်နီယယ်ဆာဘောလော့စ်နဲ့ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေငြိမ်းချမ်းစွာဆန္ဒပြသူတွေတော်တော်များများပါဝင်ကြပါတယ်။ဗင်နီဇွဲလားနိုင်ငံသားတွေရဲ့ဒီမိုကရေစီယုံကြည်ချက်တွေကိုလက်မခံဘဲအတိုက်ခံလုပ်တဲ့သူတွေကိုရာဇဝတ်သားတွေလိုဖမ်းဆီးအရေးယူနေတဲ့ဗင်နီဇွဲလားအစိုးရရဲ့လုပ်ရက်တွေကိုအမေရိကန်ပြည်ထောင်စုကရှုံချနေပါတယ်။ယုံကြည်ချက်ကြောင့်ဖမ်းဆီးခံရတဲ့နိုင်ငံရေးချင်းသားအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့သတင်းလွတ်လပ်ခွင့်အစိုးရအဖွဲ့တွင်ဖွဲ့စည်းပုံအခြေခံဥပဒေအရထိန်းချုပ်ထားချက်တွေကိုမပြစ်ပယ်ဖို့နဲ့ဗင်နီဇွဲလားပြည်သူတွေရဲ့ဆန္ဒကိုရောင်မြန်ဟပ်စေမယ်ဒီမိုကရေစီလုပ်ငန်းစဉ်တစ်ခုကိုပြန်တည်ဆောက်ဖို့တွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ယာယီပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကပြောဆိုခဲ့ပါတယ်ရှင်
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အပေါ်မှာအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီကနေ့ညနေ 6:00 ထုတ်လွှင့်မဲ့ VOA စီစဉ်တွေကိုလိုင်းတွင်မီတာ 16.25 တို့မှာဖမ်းယူနိုင်ပါမယ်။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလင်ကပြောပြမှာဖြစ်ပါတယ်။
အင်ဂျီရိုတွင်ကမောက်ကမာတွေဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မှမှန်ကန်ကြောင်းပြသဖို့တမနာထရမ့်ကကြိုးပမ်းနေပါတယ်။တမနာထရမ့်အစိုးရအဖွဲ့အတွင်းအချင်းချင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့မဟုတ်မှန်တဲ့သတင်းတွေကပြောဆိုနေတာကိုမယုံကြဖို့တမနာထရမ့်က Twitter လူမှုကွန်ရက်ကတစင်အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအောက်လွှတ်တော်ထောက်လိုင်းကော်မတီကပထမဆုံးအကြိမ်အများပြည်သူရှေ့မှောက်မတ်လ20ရက်နေ့မှာကြားနာပွဲပြုလုပ်မယ်လို့ကော်မတီဥက္ကဋ္ဌဒေဗင်နူးနက်စ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒီကြားနာပွဲမှာထွက်ဆိုကြမဲ့သူတွေထဲမှာ FBI ပြည်ထောင်စုထောက်လှမ်းရေးဗျူရိုအကြီးအကဲ James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူး Mike Rogers နဲ့ CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့လည်းပါဝင်ကြမှာဖြစ်ပါတယ်။မြန်မာနဲ့တရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ဖို့နှစ်ဖက်မကြေလည်မှုတွေကိုငြင်းကြမ်းတဲ့နည်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။တရင်လာနေကလောက်ကင်မျိုးကိုကိုကန်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အရသာအများပြအပါဝင်အနည်းဆုံးလူ30တေဆုံးခဲ့ပါတယ်။တရုတ်ဘက်ကထွက်ပြေးလာကြတဲ့အရသာတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတယ်လို့ဆိုပါတယ်။ဒီနေ့မလ၈ရက်နေ့မှာကြောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အခမ်းအနားကိုကမ္ဘာတဝန်းဆင်နွှဲကြရမှာအမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ကျန်းသစ်စာကျင်းဆိုပွဲအပြီးနောက်တနေ့မှာအောင်မြင်စွာကျင်းပနိုင်ခဲ့တဲ့ Women's March အမျိုးသမီးပေါင်းတန်းနဲ့ချီချီတက်ဆန္ဒဖော်ထုတ်ပွဲကိုစီရင်ခဲ့ကြသူတွေကအသေးဝတ်တော့တဲ့ Women အမျိုးသမီးမရှိတဲ့နေဟာဘလို့ဖြစ်မလဲဆိုတာသဘောပေါက်ကြဖို့ရည်ရွယ်တဲ့လှုပ်ရှားမှုကိုဆင်နွှဲကြမှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့မျက်မှောက်လူနေမှုနဲ့စီးပွားရေးစနစ်ကိုတိုးတက်မှုအတွက်အမျိုးသမီးတွေရဲ့ကြီးမားတဲ့လှုပ်အားကိုတံပိုးထားတတ်ဖို့ဖြစ်ပြီးကြားမှတန်းတူလာစားမရမှုလုပ်ငန်းခွင်မှာခွဲခြားဆက်ဆံခံရမှုလင်မယ့်ဆန်ရနောက်ဆက်ခံရမှုအလုပ်ကိုင်းနဲ့ပတ်သက်လို့လုံခြုံမှုကင်းမဲ့မှုစတဲ့အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုမီးမောင်းထိုးပြသဖို့ဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကဦးဆန်မိုးဝေဖြစ်ပါတယ်အတန်နှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ30/40/49/50လို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.